မြန်မာအစိုးရနဲ့ NCA ရဲ့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP အဖွဲ့ကနေတည်ဆောင်လာတဲ့လက်နက်19လက်နဲ့စစ်ပစ္စည်းတွေကိုကရင်ပြည်နယ်ဖအံမြို့နယ်စစ်ရေးဂိတ်မှာဖမ်းဆီးထားပြီးတော့ဖြစ်စဉ်ခြေအနေကိုစစ်ဆေးနေစေလို့ကရင်ပြည်နယ်တာဝန်ရှိသူကပြောပါတယ်။လက်နက်တည်ဆောင်လာတဲ့ ALP အဖွဲ့ဝင်3ဦးကိုဖအံမြို့နယ်ရဲစခန်းမှာအမှုဖွင့်ထားပြီးတော့စစ်ဆေးနေစေလို့လည်းပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရင်ပြည်နယ်ဖမ်းမြို့နယ်စစ်စေးရေးဂိတ်မှာရခိုင်ပြည်လူမျိုးရေးပါတီ AFP ရဲ့စီးပွားရေးတာဝန်ခံပါဝင်အဖွဲ့ဝင်ကားတွေကိုစစ်ဆေးရမှာလက်နက်မြောက်များရှာဖွေဖမ်းဆီးမိတယ်လို့ကရင်ပြည်နယ်ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
် KLP လို့ယူဆတဲ့ပုံကိုယ်တွေရှိရတဲ့ကားကိုဟောလမ်းတော်လမ်းကွာပဲမှာချက်ပွက်ရှိရအမှမတင်ပါလို့စစ်ဆေးကြည့်ရတာမျိုးတော့မဟုတ်အဲဒီကဏ္ဍတွေရှိရစပူပြောလာဒီကေကောလ်ကြရင်ရနောက်တော့စီဇန်ရအဲဒါကစတဲ့ဆိုင်စားလမ်းပါများငွေတွေတော့ပါ
မလေးကဂရင်ပြည်နယ်လှိုင်းပွဲမြို့နယ်ကနေဖမ်းမြို့ကိုမောင်းနှင်လာတဲ့ကားကိုဖမ်းမြို့လှက်ကမြင်ကျေးရွာအုပ်စုတောင်ကလေးမြို့ဝင်ဂိတ်မှာမူရည်သတင်းတပ်ဖွဲ့ကနေရှာဖွေစစ်ဆေးရမှာ AK-47 မျိုးစားတနက်19လက်နဲ့ဂျီတောက်300ကျော်ငွေသားများပြားကိုရှာဖွေသိမ်းဆည်းရမိခဲ့တယ်လို့ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်ဒီတရားမဝင်လက်နက်တွေကိုမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်သဘောတူလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ AFP တာဝန်ရှိသူတွေကနေတည်ဆောင်လာတာဖြစ်ပြီးဖြစ်စဉ်အခြေအနေကိုစစ်ဆေးနေစေလို့ဂရင်းမြင်းနဲ့ဝန်ကြီးဦးမင်းတင်ဝင်းကဆက်ပြောပါတယ်
ကျွန်တော်အဲ့ဒီ source ကိုလိုက်ရောမြန်မာတော်ကကျွန်တော်မှာတာဝန်ရှိတဲ့ဒီ policy တွေအရဆိုအဲ့ဒီသတင်းကို confirm ပြရအသေးစိတ်ကြည့်ရတယ်။ဘာဖြစ်စရာဒီအတွက်ကရခိုင်ဘက်ဖြစ်နေတာပေါ့။ဒီများနေရမှာလေစုံစမ်းနေတာ။စုံစမ်းတော့သိကြမဖြစ်သေးတော့လေကျွန်တော်လည်းမပြောရသေးဘူးဆိုတော့ရှိတာပေါ့နော်။
လနဲ့လက်ဝဲတို့ရှိထားတဲ့ ALB ဖွဲ့ဝင်3ဦးကိုမြို့နယ်ရဲစခန်းမှာမှုဖွေသားပြီးစစ်ဆေးနေစအခြေအနေတွေကြောင့်တရင်အချက်လက်ကိုမထုတ်ပြန်နိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါတယ
်။ဆုံးမဲ့ကိစ္စဖြစ်နေလို့ကျွန်မဟာတော့ထုတ်ပြန်လို့မရသေးပါဘူးခင်ဗျာ။လောလောဆယ်တော့ကျွန်တော်တို့ဘူးမှမပေးသေးပါဘူးခင်ဗျာ
။ရခိုင်ပြည်လူမျိုးရေးပါတီ ALB စီးပွားရေးတာဝန်ခံအဖွဲ့ကလည်းလက်နက်နဲ့တကွဖမ်းဆီးခံရတဲ့ဖြစ်စဉ်ပေါ်မှာALB ဘက်ကိုဆက်သွယ်မေးမြန်းခဲ့ရမှာအရှင်းနေမှန်ကိုမသိရှိသေးဘူးလို့ ALB ခေါင်းဆောင်သူကပြောပါတယ်။တမတော်ကာဝေးရီဦးစည်းချုပ်ရုံရဲ့သတင်းထုတ်ပြန်ချက်အရတော့ ALB စီးပွားရေးတာဝန်ခံခိုင်မိုးချမ်းကိုမောင်သာမြင့်ဦးဆောင်ပြီးထိုင်းမြန်မာနယ်စပ်လော်ခိလမှာရှိတဲ့ရခိုင်အဖွဲ့ထံကနေအဆိုပါလက်နက်ခဲယမ်းတွေကိုယူဆောင်လာပြီးရခိုင်ပြည်နယ်ကိုပို့ဖို့ထောက်ခံလာစဉ်မှာစစ်စေးရေးဂိတ်ကနေ AK-47 ခောက်သနက်15လက် AK-47 တင်သနက်4လက်၎င်းကြည်အင်အတူရှိ19ခုကြည်စံ300တောင်းနဲ့ငွေကြေးသိန်း60ကျော်ကိုဖမ်းဆီးရမိရောင်းနဲ့အဆိုပါဖမ်းဆီးရမိသူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့ဒီဇင်ဘာ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ